ကမ္ဘာကြီးမှာငြိမ်းချမ်းရေးနဲ့တရားမျှတမှုရှိလာဖို့အတွက်ဝိုင်းဝန်းဆူတောင်းကြဖို့ဒီကနေ့ကြားရောက်တဲ့ခရစ်မတ်အခါသမယမှာပုပ်ယေဟန်မင်းကြီးကတိုက်တွန်းလိုက်ပါတယ်။ဗာတီကန်မှာရှိတဲ့စိန့်ပီတာဘုရားကျောင်းမှာပုပ်ယေဟန်မင်းကြီးဖရန်စစ်ဦးဆောင်တဲ့ခရစ်မတ်နေ့ဆူတောင်းပွဲအခမ်းအနားကိုဒီကနေ့ခန်းခန်းနာနာကျင်းပခဲ့တာပါ။ကမ္ဘာတဝန်းမှာဖြစ်နေတဲ့စစ်ပွဲတွေမှာကလေးငယ်တွေပါဝင်လူတွေဘေးဒုက္ခခံစားနေရတဲ့အခြေအနေတွေကိုမမေ့ကြဘူးစစ်ပွဲတွေရပ်ကြဖို့ပုပ်ယေဟန်မင်းကြီးကအခုလိုတိုက်တွန်းသွားပါတယ
်။ E ce ne sono tante desolazioni in questo tempo. Pensiamo alle guerre, ai bambini mitragliati, alle bombe sulle spoglie dell'ospedale.
ဖျားသခင်ရဲ့အိမ်မက်ဖြစ်တဲ့ငြိမ်းချမ်းရေးနဲ့တရားမျှတမှုစိုးမိုးတဲ့ကဘာအစ်တစ်ခုဖြစ်လာရေးစိန်ခေါ်မှုတွေကြုံတွေ့နေရတဲ့အမျိုးသမီးနဲ့အမျိုးသားတွေအတွက်အမှန်တရားကိုရှာဖွေသူတွေဖြစ်လာဖို့မျှော်လင့်ကြောင်းပုပ်ယေဟန်မင်းကြီးကပြောသွားတာပါ။ Israel ရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ပုပ်ယေဟန်မင်းကြီးကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကပဲရှုံချကြောင်းထပ်မံပြောကြားခဲ့တဲ့အပေါ် Israel တန်တမန်တွေဘက်ကချက်ချင်းကန့်ကွက်ထားပါတယ်။မနေ့အင်္ဂါနေ့ကခရစ်မတ်အကြိုနေ့ဖြစ်အစ္စရေးသိမ့်ပိုက်ထားတဲ့အရှိအလေပိုင်းအနောက်ဘက်ကမ်းခြေကခရစ်ယာန်ဘာသာဝင်တွေအထွတ်အမြတ်ထားတဲ့ဘက်သလဟမ်မြို့တမိုင်းဝင်ခရစ်ယာန်ဘုရားကျောင်းမှာတော့လူစုလူဝေးနဲ့ဆုတောင်းပွဲကျင်းပခဲ့ပါတယ်။စစ်ပွဲတွေကြောင့်အဲ့ဒီမှာခရစ်မတ်ပွဲတော့အလှဆင်တာမျိုးပျောက်ဆုံးနေတာဟာနှစ်နှစ်သက်တိုက်ရှိနေပြီဖြစ်ပါတယ်ရှင်။